ထိုင်းမြန်မာနယ်စပ်တွေကနေနေရပြန်ကိုမြန်မာလူသမားနှစ်တောင်ွယ်စီးရင်ပေးထားရဲဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါထိုင်းနိုင်ငံမှာကိုဗစ်-19ရေပေါ်ကာလအမိန့်ထုတ်ပြန်ထားချိန်မှာခရိုင်တစ်ခုနဲ့တစ်ခုနေရပြန်လို့လည်းမြန်မာလူသမားတွေအခက်တွေ့နေရပါတယ်အခုဆိုရင်ထိုင်းနိုင်ငံကမြန်မာတန်ရုံစီကိုနေရပြန်ဖို့စီရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသားနှစ်တောင်ွယ်ဝန်းက ဒီ2000ဝန်းကျင်လောက်တော့ရှိမှာပဲ2500ဝန်းကျင်လောက်တော့ရှိမှာဟုတ်ကဲ့ဗျာဒီဟာကတော့နေဆက်တစ်ခုတည်းကိုနေဆက်ကတော့ဒီ3ပေါက်ပေါ့ဒီထဲမှာတော့သူတို့ဒီ2500ကျော်ရတော့ဒီစင်းပြေးတာပေါ့တန်ရုံးကတော့စင်းပြေးတဲ့စင်းထဲမှာကတော့ဒီဒီနောင်လေးပါနိုင်တယ်ဒီမြောက်ကြီးလည်းပါနိုင်မဲဆိုင်ပါမယ်3ပေါက်လုံးပါနိုင်တာပေါ့ဒီထဲမှာ
ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားပြီးပြီးခဲ့တဲ့ရက်ကတော့တချို့တားမြစ်ထားချက်တွေဖြေလျှော့ပေးခဲ့ပေမဲ့နည်းမြေဖြတ်တန်းခွင့်တွေကိုတော့ဖြေလျှော့မှုမပေးသေးပါဘူးအခုဆိုရင်နည်းမြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာခွင့်တွေမရသေးတယ်လို့ခီးပယ်တွေကိုတည်ယူပို့ဆောင်ပေးနေတဲ့ကားတွေလည်းထွက်ခွင့်မရသေးပါဘူးဒီအတွက်နယ်စပ်အသီးသီးကနေနေရပြောင်းခြင်းသူတွေအနေနဲ့တိခံဆောက်ဆိုင်ဖို့အတွက်ပြောဆိုနေရတယ်လို့အစိုးရချင်းညှိနှိုင်းမှုတွေလည်းဆက်လုပ်နေစေဖြစ်တယ်လို့ဦးဝေလင်းမောင်ကဆိုပါတယ်
ထိုင်းနဲ့ညီနိုင်တဲ့ကိစ္စကဒီနေဆက်ပြတ်တန်းခွင့်ကိစ္စကိုကျွန်တော်တို့တင်ထားတယ်ကြာဟုတ်ဒီဒေတာပြတ်တန်းခွင့်ပေါ့ဟိုခရိုင်ရဲ့ပြတ်တန်းခွင့်ပေါ့ခရိုင်ရဲ့ပြတ်တန်းခွင့်နဲ့ပတ်သက်ပြီးတော့ကတော့သူတို့တရားခွင့်ပြုမယ့်ရန်ပြီးပြေးဖို့နောက်ကိစ္စတော့ကျွန်တော်တို့တာဒီပြတ်တန်းဒီထိုင်းနိုင်ငံကြာကြီးနဲ့တော့ကျွန်တော်တင်ထားတာမျိုးတော့ရှိပါတယ်ကြာဟုတ်ဒီလဲတာကတော့မကြသေးဘူးပေါ့ပြန်ပြီးတော့ဘာအကြောင်းတော့မပြန်သေးဘူးဟုတ်ကဲ့ဟုတ်ဦးလုံးစေကတော့အဲ့ဒီပြတ်တန်းခွင့်ရမှသာလင်ဒီကျွန်တော်တို့ကဒီမှာနိုင်ငံသားဖြစ်တဲ့ရမသာလင်ကျွန်တော်တို့ကဒီဘက်ကိုလာလို့ရမယ်အနေအားမျိုးဆိုသူတို့ရှိတဲ့ပြည်သူမင်းရမသာဖြစ်ပါဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လတည်းမှာပဲထိုင်းနိုင်ငံကနေမြန်မာဘက်ကိုနေရပြန်ရသူကတောင်ကနန်းလောက်ရှိခဲ့ပါတယ်။အဲ့ဒီနောက်နယ်စပ်ဂိတ်တွေကိုယာယီပိတ်ခဲ့ပြီးအခုမေလ10ရက်နေ့ကနေစပြီးတော့ကျန်တဲ့မြန်မာလူသမားတွေကိုနယ်စပ်ကနေပြန်လည်ထံမှာဖြစ်ပါတယ်အခုဆိုရင် COVID-19 အရေးပေါ်ကာလမှာနေလာတရနေ့ကနေစတင်ပြီးမဲဆောက်မှာရှိတဲ့အမှတ်နှစ်ချစ်ကြည်တရားကိုဖွင့်ထားပြီးမြန်မာလူသမားတွေကိုလက်ခံပေးနေတာကြောင့်ဒီအပိုင်းကတော့နယ်စပ်ကနေတဲ့တက်ပြရဲ့မဲဆောက်ဘက်ကလူသမားတွေရာကနန်းလောက်ပဲနေရပြန်နိုင်ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမား၃သန်းထက်မနည်းအလုပ်လုပ်ကြနေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းစက်ရုံလုပ်ရုံတွေမှာလူသားအင်အားလျှော့ချတာစီးပွားကြလို့အလုပ်ရုံပိတ်တာတွေရှိနေပြီးမြန်မာလူသမားအတော်များများဟာအလုပ်လက်မဲ့ဖြစ်နေရပါတယ်။ဒီအတွက်နေရပြန်ရေးအစီအစဉ်တွေဖြစ်လာတာပါ။ကျမမအေးမှာထက်မြတ်မှာနေဆက်ကနေသတင်းပြဖို့နေပါတယ်။